မန်ချက်စတာယူနိုက်တက်နဲ့လက်ရှိချန်ပီယံလက်စတာစီးတီးအသင်းတို့ဒီကနေ့ကစားကြတဲ့ပရီးမီးယားလိဂ်ဘောလုံးပွဲမှာတော့မန်ချက်စတာယူနိုက်တက်အသင်းက၄ဂိုးတကူနဲ့အနိုင်ရသွားပါတယ်။မန်ယူအသင်းရဲ့ Old Trafford ကွင်းမှာကစားတဲ့ပွဲမှာမန်ယူအသင်းကအသင်းကောင်းဆောင် Wayne Rooney ကိုအရန်ကုန်မှာထိုင်ခိုင်းခဲ့ပြီးတော့ကွင်းလယ်နဲ့တိုက်စစ်ပိုင်းကိုအပြောင်းအလဲတွေအတော်လေးလုပ်ခဲ့ပါတယ်။မန်ယူအတွက်ပထမဂိုးကတော့နောက်တန်းလူ Chris Smalling က22မိနစ်မှာခေါင်းတိုက်သွင်းခဲ့ပြီးတော့ဒုတိယဂိုးကတော့ကွင်းလယ်လူ Juan Mata က penalty area အပြင်ဘက်ကနေသွင်းယူခဲ့တာပါမန်ယူအတွက်တတိယဂိုးကတော့ Marcus Rashford ကဂိုးရှိကနေအနီးကပ်ပိတ်သွင်းခဲ့တာဖြစ်ပြီးတော့သတုထဂိုးကတော့ကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ပြောင်းလာတဲ့ပြင်သစ်ကွင်းလယ်လူ Paul Pogba ကသွင်းယူခဲ့တာပါဒါဟာပေါဂဘာအတွက်တော့ကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ပြောင်းလာပြီးတဲ့နောက်ပိုင်းမှာမန်ယူအတွက်ပထမဆုံးသွင်းတဲ့ဂိုးဖြစ်ပါတယ်ဒုတိယပိုင်းမှာတော့ Leicester အသင်းက Gray ကအဝေးကနေတကူးပြန်သွင်းခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာဆက်ပြီးတော့ဂိုးမသွင်းနိုင်တာကြောင့်ပွဲပြီးမှာ၄ဂိုးတကူးနဲ့ Manchester United အသင်းကအနိုင်ရသွားခဲ့တာပါ Manchester United အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်6ပွဲကစားပြီးတဲ့အချိန်မှာ4ပွဲနိုင်2ပွဲရှုံးနဲ့12မှတ်ရထားပါတယ်။အခုလောလောဆယ်မှာတော့ Swansea နဲ့ Manchester City အသင်းတို့ကစားနေကြပြီးတော့ပွဲချိန်39မိနစ်ကိုရောက်ပါပြီ။39မိနစ်မှာတော့တစ်ဖက်တစ်ဂိုးစီနဲ့အသေးကျနေပါတယ်ခင်ဗျာ။